စစ်အာဏာသိမ်းကောင်းဆောင်ဘုတ်ချုပ်မူကြီးမင်းအောင်လှိုင်ကမြန်မာနိုင်ငံမှာစိတ်ချရတဲ့အခြေအနေရောက်မှာရွေးကောက်ပွဲလုပ်မယ်လို့တရုတ်သတင်းဌာန Phoenix TV ကိုပြောဆိုခဲ့ပါတယ်
။အဲကျွန်တော်တို့ကတော့ကျွန်တော်တက်မလို့လက်ခံထားတာတော့ပါတီဆိုဒီမိုကရေစီစစ်စစ်နဲ့ဖက်ဒရယ်ဝန်ချီခံတဲ့ပြည်တော်စုသွားဖို့ပါ။ဒီစနစ်ကိုသွားနိုင်ဖို့တဲ့စိတ်ချတဲ့အခြေအနေရှိတယ်ဆိုရင်ကျွန်တော်တို့လုပ်မှာပါပဲ။တကယ်လို့တစ်နှစ်တည်းမှာရသွားရင်လည်းတစ်နှစ်တည်းမှာ
ရှာရှာပပတွေ့ရတဲ့ကြာတာပတင်းတွေကအွန်လိုင်းတွေ့ဆုံမေးမြန်းခါမှာ Phoenix ရုပ်သံသတင်းဌာနကတရုတ်နိုင်ငံဘီဂျင်းမြို့ကနေမေးမြန်းပြီးတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့မြန်မာနိုင်ငံကနေဖြေကြားခဲ့တာပါ။စစ်ကောင်စီတပ်တွေရဲ့လက်ချက်ကြောင့်ဆန္ဒပြပြည်သူတွေသိဆုံးသူ900ကျော်ရှိတယ်ဆိုတာသတင်းဌာနတချို့ကချက်ကပြောတာဖြစ်တယ်လို့စွပ်စွဲပြီးအမှန်တကယ်သိဆုံးသူက300လောက်ပဲရှိတယ်လို့လည်းမြန်မာစစ်ကောင်ဆောင်ကပြောဆိုသွားပါတယ်။ရဲတပ်ဖွဲ့ဝင်49ဦးသိဆုံးပြီးတော့900ကျော်တန်ရာရခဲ့တယ်လို့လည်းပြောပါတယ်။ဖေဖော်ဝါရီလတရနေ့ကစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီတပ်ရဲ့လက်ချက်ကြောင့်တည်ဆုံးသူ100ကျော်ရှိကြောင်းအရပ်ဖွဲ့အဖွဲ့တချို့ကစည်းရုံးကောက်ယူထုတ်ပြန်ထားတာပါ။မြန်မာကောင်းဆောင်တော်အောင်ဆန်းစုကြည်ကိုလည်းမကြာခင်ရက်ပိုင်းအတွင်းရုံးထုတ်တဲ့အခါတရားရုံးမှာလူကိုယ်တိုင်လာရောက်ကြားနာလိမ့်မယ်လို့လည်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောဆိုခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ဟာကြမ်းကြမ်းမာမာနဲ့သူ့အိမ်မှာရှိနေတဲ့အပြင်တရက်ခွင်မှာတရားမြင့်မြတ်တသားစစ်ဆေးခံရမှာပါလို့လည်းအာဏာသိမ်းစစ်ကောင်းဆောင်ကပြောဆိုခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ကိုအမှုခွန်မှုနဲ့တရားစွဲဆိုထားတာဖြစ်ပြီးခုချိန်အထိအွန်လိုင်းကနေရုံထုတ်နေတာပါပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းမဲမတမာမှုတွေကြောင့်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုလည်းဖျက်သိမ်းသင့်မသင့်စဉ်းစားမှာဖြစ်တယ်လို့လဲစစ်ကောင်စီကအသစ်ခန့်အပ်တဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောထားပါတယ်လှုပ်လှက်တဲ့ရွေးကောက်ပွဲလေ့လာဆောင်ကြည့်တဲ့အဖွဲ့တွေကတော့ပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းမဲရလာပြောင်းသွားရလောက်အောင်မဲမတမာမှုတွေမရှိခဲ့ဘူးလို့ထုတ်ပြန်ထားကြပါတယ်